ဂျပန်နိုင်ငံ NATO ဒေသမှာမိုးသီးထံရွာသွန်းရာကရေကြီးမှုတွေအတွင်းပျောက်ဆုံးနေသူ6ဦးထက်မနည်းကိုအရေးပေါ်ကိစ္စရေးတွေဒီကနေ့ဆက်လက်ရှာဖွေကြပါတယ်။ဇန်နဝါရီလ1ရက်နေ့ကမြင်းငင်တန်တင်ခဲ့တဲ့ဒေသမှာရေကြီးမြေပြိုမှုတွေကြောင့်လူတဦးလဲသေဆုံးခဲ့တာပါ။ရေပြိုရန်အဆိုးဆုံးခံခဲ့ရတဲ့စူဇူးနဲ့ဝါချီမာမြို့တွေပါဝင် NATO ကျွန်းစုံမြောက်ပိုင်းကန်ယူရန်ဒေသအီရှိကာဝါခေန်ကမြို့တော်များမှာမိုးပြင်းထန်ရွာသွန်းနိုင်တယ်လို့လဲဂျပန်နိုင်ငံမိုးလေဝသဌာနကစနေနေ့မှာပဲအမြင့်ဆုံးအဆင့်သတိပေးခဲ့ပါတယ်။နောက်ပိုင်းမှာမိုးသည်ထံမဲ့သတိပေးချက်ကိုရှင်းချလိုက်ပြီးမဲ့ရေကြီးမြေပြိုနိုင်တဲ့အန်ဒီသတိပေးချက်ကိုတော့ဆက်လက်ထုတ်ပြန်ခဲ့တာပါ။စူဇူးမြို့မှာရေနောက်မျောပါရာကလူထုသေဆုံးပြီးနောက်တူလဲပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ။